Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ4ရက်စနေနေ့ညနေ6:00 to 9:00 အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေနေ့ညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟဝိုင်မှာရောက်ရှိနေပြီးတော့အမေရိကန်ရဲ့ Pacific စစ်ဌာနချုပ်ကသမ္မတထရမ့်ကိုအိမ်မှာထိတ်တန့်ရှိဝက်အစီအကံတင်ပြခဲ့ပါတယ်ကက်တလိုနီးယားခွဲထွက်ရေးခေါင်းဆောင်ကိုနိုင်ငံတကာမှာဖမ်းဆီးဖို့ဖမ်းမရန်ထုတ်လိုက်ပါတယ်ဗီယက်နမ်နိုင်ငံမှာတော့အင်အားဖြင့်တိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်နေပြီးတော့လူ3ယောက်သေဆုံးပြီးတော့အများပြားပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်တင်းတွေအပြင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခုလုံနေကြတဲ့ဒုက္ခသည်တွေမြန်မာဘက်ချမ်းပြန်နိုင်ရေးအဓိကဆောင်ရွက်ရမယ့်အချက်ဟာနိုင်ငံသားဖြစ်ခွင့်ပေးဖို့ဖြစ်ကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရဲ့ပြောဆိုချက်နဲ့အတူနားဆင်ကြရမှာက
မြန်မာဘက်ချမ်းမှာလည်းနေကြည့်ရနေ့တိုင်းပါဒီစီဒီဇာရရဘာကြီးများပြီးတော့ဘဝပေါင်းရတော့ပါ
DKBA ရဲ့ရုံထိုင်မှုဘုံတက်နိုင်ဦးပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒါအပြင်အမေရိကန်သမ္မတရဲ့အာရှခီးနဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင
်ကိုရီးယားကျွမ်းဆွေမှာတင်မာမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟဝိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့အမေရိကန်အဲ့မှာရှိတဲ့အမေရိကန်ပစိဖိတ်စစ်ဌာနချုပ်ကသမ္မတဒေါ်နယ်ထရမ့်ကိုထိတ်တန့်ရှိဝက်အစဉ်ခံစားတင်ပြခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ Air Force One လေးနဲ့ဟဝိုင်မှာရှိတဲ့ Hickam Leaders Camp ကိုရောက်ပြီးတဲ့နောက်အစဉ်ခံစားတင်ပြခဲ့တာဖြစ်ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်တို့ကတော့ဟဝိုင်ရိုးရာဒလီအတိုင်းပန်းကုန်းတွေဆွတ်ပြီးတော့ကြိုဆိုခဲ့ကြတာပါ။သမ္မတထရမ့်ဟာအမေရိကန်ရဲ့ပစိဖိတ်ဌာနချုပ်က Marine Task Camp ကိုတမ်းပြီးတော့တွားရောက်ခဲ့ပြီးတော့အဲ့မှာသမ္မတထရမ့်ကိုအစင်ခံခဲ့ကြတာဖြစ်ပါတယ်အဲ့နောက်တော့သမ္မတထရမ့်နဲ့သမ္မတဂရိုတို့ဟာပလဲစစ်ကမ်းကိုတွားရောက်ပြီးတော့1942ခုနှစ်ဒီဇင်ဘာ9ရက်နေ့ကဂျပန်ရေတပ်ကတိုက်ခိုက်မှုအတွင်းနှိမ့်သွားခဲ့တဲ့ USS Arizona စစ်သင်္ဘောအထိမ်းအမှတ်နေရာမှာအမတ်တရပန်းကိုချခဲ့သလိုအဲ့ဒီစစ်သင်္ဘောနှိမ့်ခဲ့တဲ့ရေပေါ်ကနေလည်းပန်းတွေကျဲချခဲ့ပါတယ်ဂျပန်နိုင်ငံကပလဲစစ်ကမ်းကိုဘုံကျဲခဲ့တာကြောင့်အမေရိကန်ဟာဒုတိယကမ္ဘာစစ်မှာပါဝင်လာခဲ့တာဖြစ်ပါတယ်သမ္မတထရမ့်ဟာဟဝိုင်ယီကနေတဆင့်အာရှ၅နိုင်ငံဖြစ်တဲ့ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကို73ရက်ကြာခီးစဉ်ဖြစ်သွားအောင်မှာဖြစ်ပြီးတော့ဒါဟာသူ့ရဲ့သမ္မတသက်တမ်းအတွင်းမှာအရှိဆုံးခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ
2012ခုနှစ်တုန်းကလီဗျားနိုင်ငံဘန်ဂါဇီမြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတအုပ်ကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကအမေရိကန်ပြည်အောင်စုတရားရုံးမှာပထမဆုံးအကြိမ်ဖြစ်တောက်ကြနေမှာရုံးတင်စစ်ဆေးပါတယ်သူ့ကိုကြာတာပင်နဲ့ကြားနာပွဲမတိုင်ခင်အထိထိမ့်သိမ်းထားဖို့အမိန့်ပေးထားရလဲဖြစ်ပါတယ်။လီဗျားနိုင်ငံသားဖြစ်တဲ့မူစတာဖာအယ်လီမန်ကိုအမေရိကန်အစိုးရပိုင်အဆောက်အုံကိုတိုက်ခိုက်စဉ်တစုံတစ်ယောက်ကိုတတ်မှုလူသေစေတဲ့အကြမ်းဖက်မှုအတွက်လက်နက်ပံ့ပိုးမှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။2012ခုနှစ်စက်တင်ဘာလ17ရက်တုန်းက ISTO ကဘန်ဂါဇီမြို့အမေရိကန်တန်ယုံဝင်းတွင်မှာအမေရိကန်တန်အမတ်ကြီးခရစ်စတိုဖာစတီဗင်စ်နဲ့တခြားအမေရိကန်နိုင်ငံသား3ယောက်ကိုတတ်ခဲ့ရပါ။အယ်လီမန်ကိုဖမ်းမိတဲ့အကြောင်းပြီးခဲ့တဲ့ဇန်နဝါရီလတုန်းကသမ္မတထရမ့်ကကြေညာခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့တခြားအမေရိကန်အကြီးအကဲတာဝန်ရှိသူတွေကကောင်စစ်ဝင်ရုံးမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အန္တရာယ်ရှိရသားနဲ့လုံခြုံရေးတိုးမြှင့်ဖို့တတိပေးဖို့ပြတ်ခွက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့လွှတ်တော်ကြားနာပွဲများစွာကိုကာလရှည်ကြာကျင်းပခဲ့ကြပါတယ
်။2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ဒီမိုကရက်ပါတီရဲ့ပါတီရင်းသမ္မတလောင်းရွေးချယ်တဲ့ပနာမရွေးကောက်ပွဲတွေမှာဟီလရီကလင်တန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြိုင်ဘက်ဘာနီဆန်ဒါစ်အပေါ်အနိုင်ရဖို့အတွက်မတရားလှုပ်ဆောင်ခဲ့တယ်လို့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီကော်မတီ DNC ဥက္ကဋ္ဌဟောင်းဒေါ်နယ်ဘရဇိုးကဖော်ပြလိုက်တဲ့အတွက်ထင်ရှားတဲ့ဒီမိုကရက်ပါတီဝင်တွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မကြာခင်မှာထုတ်ဝေတော့မဲ့ဒေါ်နယ်ဘရဇိုးရဲ့စာအုပ်ထဲကကောင်းထုတ်ဖော်ပြချက်မှာတော့ဟီလရီကလင်တန်ဟာပါတီရဲ့ရွေးကောက်တင်မြှောက်မှုကိုမရရှိခင်မှာနိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီကော်မတီကိုသူမကငွေကြေးထောက်ပံ့ပြီးအပြန်အလှန်အနေနဲ့ DNC ရဲ့လုပ်ငန်းတွေလုပ်ဖို့လုပ်ပိုင်ခွင့်အာဏာကိုပေးဖို့ကိုသဘောတူခဲ့တာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့ကိုယ်လွယ်လောင်းတယောက်အနေနဲ့ပါတီကနေသူ့ကိုတရားဝင်ရွေးချယ်တင်မြှောက်တာမခံရမချင်းအဲ့လူရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့အနေနဲ့ပါတီရဲ့ရန်တရားထိန်းချုပ်ဖို့ကိုကြိုးစားလို့မရှိပါဘူး။ ပဇိုးရဲ့ဆိုရတော့ကလင်တန်ရဲ့ရွေးကောက်ပွဲအောင်နိုင်ဖွဲ့ဟာသူ့ကိုတရားဝင်ရွေးချယ်တင်မြောက်တာကိုလက်မခံခင်တနည်းလောက်အလိုကလေးက DNC ရဲ့လုပ်ငန်းတွေကိုထိန်းချုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလိုလောက်တာဟာတရားမဝင်လောက်တာတော့မဟုတ်ကြောင်းဒါပေမဲ့ကျင့်ဝတ်နဲ့တော့မညီတဲ့ပုံပေါက်ခဲ့တယ်လို့သူမကပြောထားပါတယ်။အခုလိုထုတ်ပြန်လိုက်တဲ့အပေါ်မှာဒီမိုကရက်ပါတီတွေကထင်ရှားတဲ့လွတ်တော်အမတ်တွေကလည်းအလင်းမြန်ဝေဖန်လိုက်ကြပြီးတော့အထက်လွတ်တော်အမတ် Elizabeth Warren ကလည်းDNC အနေနဲ့ Bernie Sanders အပေါ်မှာမတရားလှုပ်ဆောင်လိုက်တယ်လို့မြင်သလားဆိုပြီး CNN သတင်းဌာနကမေးတဲ့အခါမှာသူမအနေနဲ့အဲ့လိုလှုပ်ခဲ့တယ်လို့မြင်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
Spain နိုင်ငံကနေ Catalonia ဒေသခွဲထွက်ရေးပြည်ခဲ့တဲ့သတင်းပတ်မှာဆောင်ရွက်ခဲ့တဲ့အတွက် Catalonia ခွဲထွက်ရေးအစိုးရဝန်ထမ်း၈ယောက်ကို Spain တရားသူကြီးကထောင်ဒဏ်ချမှတ်လိုက်ပြီးတော့နောက်တရက်မှာပဲ Catalonia ဒေသသမ္မတအတွက်နိုင်ငံတကာဖမ်းဝရမ်းကိုလည်းထုတ်လိုက်ပါတယ် Spain နိုင်ငံရဲ့ပြည်ပခါတွေကြားမှာပဲအစိုးရရှိနေတွေရဲ့တောင်းဆိုမှုကြောင့်ကက်တလိုနီးယားသမ္မတကာလက်စ်ပူဒီမွန်အတွက်ဥရောပဖန်ဝရန်ကိုတောက်ကြံနေကနိုင်ငံတရားခုံရုံးတရားသူကြီးကထုတ်ပြန်လိုက်ပါတယ်။ဘူဂျေမော့နဲ့အစိုးရအဖွဲ့ဝင်400ကိုထိန်းသိမ်းထားဖို့ဘယ်လ်ဂျီယံအစိုးရရှိနေကိုစပိန်အမျိုးသားခုံရုံးတရားသူကြီးကတောင်းဆိုထားပြီးတော့တကယ်လို့သူတို့ကဘယ်လ်ဂျီယံနိုင်ငံကထွက်ပြေးသွားမယ်ဆိုရင်ဝရန်နဲ့ဖမ်းနိုင်ဖို့အတွက်အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ကိုတတိပေးထားပြီးတော့တခြားနိုင်ငံတကာရှာဖွေခွင့်ကိုလည်းထုတ်ပေးထားပါတယ်။ဘယ်လ်ဂျီယံအစိုးရရှိနေကတော့ဖမ်းဝရန်ကိုရရှိကြောင်းနဲ့လာမယ့်ရက်နဲ့ငယ်အတွင်းဘူဂျေမော့ကိုစစ်မေးလို့ရတော့မယ်လို့ပြောပါတယ်။ဘူဂျေမော့နဲ့တခြား400ကိုဆွဲဆိုထားတဲ့အမှုခွဲ9ခုထဲမှာပုံကံမှုနိုင်ငံတော်တစ္ဆာဖောက်မှုအလွဲသုံးစားမှုဆွဆွဲချက်တွေပါဝင်ကြောင်းကက်တလိုနီးယားခွဲထွက်ရေးလှုပ်ရှားမှုကသူတို့ရဲ့အခန်းကဏ္ဍတွေကိုစပိန်စုံစမ်းစစ်ဆေးမှုအတွင်တွေ့ကြရပါတယ
်။ VOA မြန်မာသံညနေပိုင်းမြန်မာဘာသာစစ်ဆေးတွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။1989ခုနှစ်ကအီရန်နိုင်ငံမှာရှိတဲ့အမေရိကန်တန်ရုံးကိုဝေရောက်စီးနှင်းပြီးတော့ဇာကန်နီကိုဖမ်းဆီးခဲ့တဲ့အထိမ်းအမှတ်နှစ်ပတ်လည်နေ့ကိုအီရန်နိုင်ငံမှာဒီကနေ့ကျင်းပခဲ့ပြီးတော့ဒီနှစ်ပတ်လည်နေ့အစိတ်ပိုင်းတရက်ဖြစ်တဲ့မြေပြင်ကနေမြေပြင်ပြစ်ဒုံးကျည်တွေကိုအီရန်နိုင်ငံဘက်ကပြသခဲ့ပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်မရေမရာဖြစ်လာနေတဲ့အချိန်မှာအီရန်ဘက်ကအခုလိုပြသခဲ့တာဖြစ်ပါတယ်။တူရန်မျိုးလေကအရင်အမေရိကန်တန်ရုံးတည်ရှိတဲ့နေရာမှာလူတွေထောင်နဲ့ချီစုဝေးခဲ့ကြပြီးတော့အဲ့မှာမိုင်1200လောက်ပြန်တန်းနိုင်တယ်လို့ယူဆရတဲ့ဆက်ကျိုးဒုံးကြီးကိုပြသခဲ့တာဖြစ်ပါတယ်။ဒါဟာအီရန်နိုင်ငံဘက်ကလူလူစုဝေးမှုအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒုံးကြီးကိုပြသခဲ့တာလည်းဖြစ်ပါတယ်။1989ခုနှစ်ကအမေရိကန်ကထောက်ခံတဲ့ရှားပြင်ကိုဖျောက်ချခဲ့တဲ့ Islamic Dollar ရေးပြီးတဲ့နောက်အီရန်နိုင်ငံကကြောင်းသားရာပေါင်းများစွာဟာအမေရိကန်တန်ရုံးကိုဝင်ရောက်စီးနှင်းပြီးတော့အမေရိကန်တစားကန်52ယောက်ကိုရပ်ပေါင်း400ကျော်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီနှစ်ပတ်လည်လူမှုစုဝေးမှုအတွင်းမှာအမေရိကန်ကြာဆုံးပါစေ၊ Israel ကြာဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်။ဒါပြင်အီရန်နိုင်ငံကတခြားမျိုးတွေမှာလည်းအလားတူနှစ်ပတ်လည်အခမ်းအနားတွေကျင်းပခဲ့တာကိုအီရန်နိုင်ငံမှာရုပ်သံတွေကပြသခဲ့ပါတယ်။ယူအန်နိုင်ငံရဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့တရားဝင်အသိအမှတ်ပြုဖို့ညှင်းဆိုတာနဲ့အီရန်ရဲ့တိုက်ချင်းပစ်ဒုံးကျည်အစီအစဉ်ပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေကိုထပ်ပြီးတော့ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
Euphrates တောင်ကြားနယ်စပ်တစ်ဖက်တစ်ချက်စီကနေတပ်ဖွဲ့တွေဝင်ရောက်စီးနှင်းခဲ့တဲ့အတွက် Even နဲ့ Syria နယ်စပ်မှာ IS သွေးကြွတွေခြေကုပ်ယူထားတဲ့အဓိကမြို့နှစ်ခုက IS အဖွဲ့တွေကိုတောက်ကြံနေကဖယ်ရှားနိုင်ခဲ့ပါတယ် Syria နိုင်ငံ DA Azo နဲ့ Iran နိုင်ငံ Al-Qaim ကိုဆက်တိုက်တိုက်ခိုက်မှုကြောင့် Syria နဲ့ Iran မျိုးပြမှာခြေကုပ်ယူထားတဲ့နေရာတွေကို Jihad တို့ဆုံးရှုံးကြရပြီးတော့နယ်စပ်တစ်လျှောက်ကွက်တီကွက်ကြားပိုင်းနဲ့အနေငယ်ကိုပဲထိန်းချုပ်နိုင်တော့တာဖြစ်ပါတယ် DA Azo ကိုဆုံးရှုံးရတာဟာ IS တို့ရဲ့ရုံးချုပ်ဆုံးရှုံးသွားတာဖြစ်တယ်လို့အစံဖက်လုပ်ရက်တွေကိုတိုက်ရိုက်ညွှန်ကြားဖို့လဲခက်ခဲသွားတယ်လို့ CBS စစ်တပ်ကပြောပါတယ်။ IS တို့ထိန်းချုပ်မှုအောက်မှာ3နှစ်ကြာရှိနေခဲ့တဲ့ DAEZ အစောကို CBS တပ်ဖွဲ့တွေကစက်တင်ဘာလမှာစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ထွက်ပြေးသွားတဲ့ Jihad တွေခြံထားခဲ့နိုင်တဲ့မိုင်းနဲ့တခြားဖောက်ခွဲရေးပစ္စည်းတွေကို CBS တပ်ဖွဲ့ရဲ့ Engineer အဖွဲ့ကလက်တလုံးမှာရှာဖွေနေကြပါတယ်။နေဆက်ဖြတ်ကျော်တဲ့နေရာကိုသိမ်းလိုက်ပြီးတဲ့နောက်တပ်တွေက Iran နိုင်ငံဖက်ကျန်က Al-Qaim ကိုသိမ်းယူလိုက်ပါတယ်။စံချိန်တင်နိုင်တဲ့အချိန်နဲ့ Al-Qaim ကိုသိမ်းယူနိုင်ခဲ့တဲ့အတွက် Iran ဝင်ကြီးချုပ် Haider Abadi ကတပ်ဖွဲ့တွေကိုချီးကျူးပြောဆိုခဲ့ပါတယ်
။အမေရိကန်ဆိုရကရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရခံစားဆောင်ကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီအစိုးရခံစားမှာတော့ ကဘာကြီးပူနွေးလာမှုဟာလူတွေကြောင့်ဖြစ်တာကလည်းပြီးတခြားပို့ပြီးတော့ပြည်ပြင်းနဲ့နောက်ထပ်ရှင်းပြเสียအကြောင်းမရှိဘူးလို့ပြောလိုက်ပါတယ်။လင်းနေချင်းထုတ်ဝေတဲ့တနိုင်ငံလုံးတိုင်းတာနဲ့ဆန်းစစ်တဲ့ဒီရာသီဥဆိုင်ရာဆန်းစစ်ချက်အရာရာသီဥပြောင်းလဲမှုတစ်ခုလုံးနီးပါးဟာလူတွေကြောင့်ဖြစ်လာရတာဖြစ်တယ်လို့ဆိုထားပါတယ်။ဒါပြင်တက္ကသိုလ်2100ခုနှစ်မှာတော့ပင်လယ်ရေမြေနယ်ပြင်ဟာနမီကြာခွဲမြင့်တက်လာဖွယ်ရှိတယ်လို့လည်းဒီအစင်ခံစားမှသတိပေးထားပါတယ်။1900ခုနှစ်ကစပြီးကမ္ဘာလုံးဆိုင်ရာအပူချိန်1ဒီဂရီစင်တီဂရိတ်တက်လာတာကြောင့်အမေရိကန်နိုင်ငံတဝန်းဖြစ်ပျက်ခဲ့တဲ့အထိကပျက်စီးမှုတချို့ကိုလည်းဒီအစင်ခံစားထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဟာအပူချိန်မြင့်တက်လာတာ၊မိုးရင်ချိန်မြင့်တက်လာတာနဲ့တော်မီလောင်ကျမ်းမှုမြင့်တက်လာတာတွေကိုရင်ဆိုင်နေရပြီဖြစ်တယ်လို့ဒီအစင်ခံစားမှာဆိုပါတယ်။ဒါပြင်အမေရိကန်နိုင်ငံတဝန်းကန်ယူနဲဒေသကမြို့25မြို့ကျော်လောက်ဟာလည်းရည်လွှမ်းမှုရဲ့တန်ကိုရဆိုင်နေရတယ်လို့ဖော်ပြထားပြီးအခုလိုရာသီဥတုအပြောင်းလဲမျိုးတွေတမိုင်းမှာဘယ်တော့မှမရှိခဲ့ဘူးလို့လည်းဖော်ပြထားပါတယ်ခင်ဗျာ
။အင်အားဖြင့်တိုင်ဖုန်းမုန်တိုင်းဒန်ရေးကြောင့်စနေနေ့မနက်တုန်းကဗီယက်နမ်နိုင်ငံမှာမြေပြူပြီးတော့လူ300သေဆုံးပြီးတော့အပျက်စီးအများပြားကိုလည်းတွေ့ရပါတယ်။တိုင်ဖုန်းဒန်ရေးကြောင့်ဗီယက်နမ်တောင်ပိုင်းနဲ့အလယ်ပိုင်းတွေအထူးသဖြင့်ဖူယန်းနဲ့ခန်ဟွာပြည်နယ်တို့မှာလေပြင်းပြီးတော့မိုးသီးထန်စွာရွာသွန်းခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မအီသန်စင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခုလုံနေကြတဲ့ဒုက္ခသည်တွေမြန်မာဘက်ကသူတို့နေရပြန်နိုင်ရေးအတိအကဆောင်ရွက်ရမယ့်အချက်ဟာနိုင်ငံသားဖြည့်ခွင့်ပေးဖို့ဖြစ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရင်ဒီကပြောကြားလိုက်ပါတယ်။နိုင်ငံမက်တွေဖြစ်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့ညီမနှိမ့်ဆက်မှုတွေရှိခဲ့တာကြောင့်လုံခြုံရေးကောင်စီအနေနဲ့မြန်မာအရေးဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံသားဖြည့်ခွင့်ပိတ်ပင်တားဆီးထားတဲ့အချက်ကိုဖယ်ရှားပေးရေးကိစ္စထက်သွင်းဖို့လုံခြုံရေးကောင်စီကိုမစ္စတာဂရင်ဒီကအလေးနဲ့တိုက်တွန်းခဲ့ပါတယ်။အင်ဂျင်နိုင်ကအပြည့်စုံတင်ပြမှာပါရှင်
။ကြာတော်ပြင်းနေကလုံခြုံရေးကောင်စီမှာနိုဝင်ဘာလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီနိုင်ငံကကမကထပြုကျင်းပတဲ့ကမ္ဘာဒုက္ခသည်များအရေးဆိုင်ရာဆွေးနွေးပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်နိုင်ဖို့ကိစ္စအလေးပေးတင်ပြသွားပါတယ
်။ In Myanmar, security and the establishment of respect for human rights and the rule of law in Rakhine State.
ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့အတွက်မြန်မာနိုင်ငံရဲ့ချမ်းမာလုံခြုံရေးရှိဖို့လူ့အခွင့်အရေးတွေကိုလေးစားအကောင်အထည်ဖော်ဖို့နဲ့တရားဥပဒေစိုးမိုးမှုအစရာတွေဟာမရှိမဖြစ်ဦးစားပေးရမယ့်ကိစ္စတွေဖြစ်ပါတယ်။နိုင်ငံရဲ့လူဝင်ကြဒုက္ခသည်တွေအတွက်နိုင်ငံသားဖြစ်ရေးအခြေအနေတိုးတက်မှုရှိဖို့အင်မတန်အရေးကြီးပါတယ်။ဒီပိုင်းထဲမှာပဲလူမှုအတိုင်းအတာတွေပြန်လည်တင်ပြရေးနဲ့သူတို့အားလုံးဖွံ့ဖြိုးမှုအကျိုးရလဒ်ကိုတန်းတူညီမျှခံစားနိုင်မယ့်ရည်မြုံနိုင်မှုလုပ်ငန်းစရာတွေကိုလည်းတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးပါတယ်။
ရိုဟင်ဂျာဒုက္ခသည်ရေးသူ့အနေနဲ့အဓိကတင်ပြရတဲ့အကြောင်းရင်းမှာဒီအချက်တဲကြီးဟာလက်ရှိအချိန်မှာအလွတ်အလွန်စိုးရိမ်ပွဲရအလားအလာဖြစ်ဖို့လမ်းကြောင်းစီကိုဥတီသွားနေလို့ဖြစ်ကြောင်းမစ္စတာဂရန်ဒီကဆိုပါတယ်။ဒါအပြင်ဒုက္ခသည်တွေနေရရင်းကိုလိုလိုလားလားလုံလုံကြုံကြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့ဆွေးနွေးပွဲတွေကို UNHCR ဘက်ကကူညီပံ့ပိုးပေးဖို့အသင့်ရှိနေကြောင်းလုံခြုံရေးကောင်စီကသူကတင်ပြခဲ့ပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပြုဖို့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတီလီပိုဂရန်ဒီကသတင်းတောက်တွေကိုအခုလိုပြောပါတယ
် For people to go back and for this return to be sustainable you need to address the very complex issue of citizenship without that
ဒုက္ခသည်တွေနေရရင်ပြန်ဖို့နဲ့သူတို့ပြန်နိုင်အောင်အသေးချာဆောင်ရွက်ပေးဖို့အတွက်ရှုပ်ထွေးလာတဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာအချက်ကိုဖြည့်ဆည်းဖို့လိုအပ်ပါတယ်ဒါကိုဖြည့်ရှင်းမပေးနိုင်ဘဲနဲ့ဒုက္ခသည်တွေပြန်ဖို့ဆိုတာမသေးချာမရေရာဖြစ်နေပါမယ်။ဒီတားဆီးပိတ်ပင်ထားတဲ့အချက်ကိုဖယ်ရှားမပေးဘူးဆိုရင်ပြန်မယ်ဆိုတဲ့ဒုက္ခသည်အရေးအတွက်တိတိတသာရှိလိမ့်မယ်လို့ကျွန်တော်မမြင်မိပါဘူး။သူတို့တွေဟာဒုက္ခသည်တွေအဆင့်တောင်မဟုတ်ပါဘူး။နိုင်ငံမဲ့ဒုက္ခသည်တွေဖြစ်တယ်လို့ကျွန်တော်တို့မကြာခဏပြောနေတာပါ
။အဖွဲ့အစည်းရဲ့လုံပိုင်ခွင့်နဲ့လုံထုံးလုံနည်းအရာလုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကင်တွယ်ဆောင်ရွက်ရာမှာ UNHCR နဲ့ကွဲပြားဖို့လိုပြီးနိုင်ငံရေးအရာဖိအားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကသူတင်ပြခဲ့တယ်လို့မစ္စတာဂရန်ဒီကပြောပါတ
ယ် My urging to the Security Council has been today as has been in the past but today I could do it directly to remain focused on the need to provide solutions
လုံခြုံရေးကောင်စီကဒီကနေ့ကျွန်တော်တိုက်တွန်းချင်တာကအရင်ကတည်းကလည်းပြောထားပူပါလေဒုက္ခသည်ပြဿနာအတွက်လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးလိုအပ်ချက်ပေါ်မှာပဲအလေးထားဆောင်ရွက်ဖို့ကျွန်တော်တိုက်ရိုက်တင်ပြခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးတသက်ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါမှသာဒုက္ခသည်တွေနဲ့အတင်းအဓမ္မအိုးအိမ်ဆုံးခွာထွက်ပြေးရသူတွေဟာသူတို့နေရာရင်းကိုလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်မှာပါဒီလိုမှမဟုတ်လေလိုအပ်တဲ့တခြားနည်းလမ်းတွေကိုရှာဖွေဖို့လုံခြုံရေးကောင်စီကိုကျွန်တော်တိုက်တွန်းခဲ့ပါတယ်
Dadin, no joy gossiga, tea out dem yama ye, some piace, chamet, some ye poo, Jacqueni de Lule, Duga, we pam, Josu Gavari, the gelu, some piace, chamet, so ye, eh, dema, bowing, thin, chattering, a better lule, Duga, Kulup, Yavari.
And the solutions are unblocking, as I said earlier, the citizenship issue. These people cannot remain stateless because this
စတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ်ကိုစတိတ်လက်စ
ရှင်ရဲ့အကြံပြုချက်တွေမှာပါတဲ့အတိုင်းဖြစ်တယ်လို့လည်းမစ္စတာဂရန်ဒီကဆိုပါတယ်။လက်ရှိ UNHCR နဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းအပြုသဘောဆောင်တဲ့လက္ခဏာဖြစ်ဖိလစ်ပိုဂရန်ဒီကသတင်းတောက်တွေကိုပြောသွားပါတယ်။ဒုက္ခသည်တွေကိုမြန်မာဘက်ကပြန်ပြီးလက်ခံမဲ့အစီအစဉ်အတွက်လွန်ခဲ့တဲ့နှစ်ရက်ကမြန်မာအစိုးရက UNHCR နဲ့ပူးပေါင်းပြီးအလို့ယုံဆွေးနွေးပွဲပြုလုပ်ခဲ့တယ်လို့လည်းဆိုပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေနေရရင်ပြန်ဖို့ညှိနှိုင်းဆွေးနွေးနေတဲ့အခြေအနေတွေကို UNHCR ကစောင့်ကြည့်နေတယ်လို့အကူအညီပေးဖို့လည်းအဆင်သင့်ရှိကြောင်းဖိလစ်ပိုဂရန်ဒီကပြောပါတယ်ရှင
်။ဒီမနက်မှာရထားဆိုရလက်ချက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တချို့ရဲ့သဘောထားတွေကိုအခြေခံပြုစုထားတဲ့မကြသေးခင်တုန်းကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။တနစ်ခွဲကျော်တက်တန်းရှိပြီဖြစ်တဲ့ရထားဆိုရလက်ချက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေပါလဲ။လူလူစားမှာရောစီးပွားရေးအရာတိတိတသာအပြောင်းအလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင်။
အခုစနေညဓာတ်ရိုက်တွေလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာဖြစ်ပါတယ် VOA ကဓာတ်ရိုက်တွေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မက်သဝဒေသဘက်မှာနေကြားဆောင်တက် BGF KNU ကရင်မျိုးသားအစည်းအုံတက်တွေနဲ့မြန်မာစစ်တပ်တို့၃ဖွဲ့ပေါင်းပြီးတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA တက်တွေကိုနေ့စဉ်ထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။ဒီအကြောင်းပြေစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ကတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKBA ထိန်းချုပ်ထားတဲ့မဲသဝဒေသဘက်မှာ DKBA တက်တွေနဲ့မြန်မာတက်မတော်နေကြားဆောင်တက်တီနဲ့ KNU တက်တီကြားဒီအပိုင်းတွင်တိုက်ပွဲတွေပြင်းထန်နေပါတယ်။စနေနေ့မှာလည်းတိုက်ပွဲတွေဖြစ်နေရမှာ၃ဘွယ်ပေါင်းပြီးမြမတက်မတော်ဘက်ကလက်နက်ကြီးနဲ့ပစ်ကူပေးနေတယ်ဆိုပြီး DKB ဘက်ကရုံးထိုင်မှုဗိုလ်မှူးတက်နိုင်ဦးကပြောပါတယ်
။မက်စဘဘက်ကျမလက်နက်ကြီးတွေဟာနေ့တိုင်းကပြည်သူပြည်သားရဲ့ဘာကြီးမြန်စီကို၃ဘွယ်ပေါင်းရလောက်တော့ဟိုမှာစရဲစကားဟိုနားနဲ့ပစ်ကူပေးနေတယ်။ဒီကြီးရနဲ့ဆရာကြီးကအရှိမကျလာတာလည်းပြတ်သွားလားစစ်သားတွေနောက်နဲ့တိပူပြေးပြေးလည်းလည်းကြီးနဲ့လည်းပြေးပြေးဒီကြီးရဲ့ခင်ဗျကအနိကတိုက်တယ်ကမှခုံလည်းပါတယ်ကမှငါးလည်းပါတယ်ကွာဒီလိုကြာသွားတဲ့ကိုခေါ်တော့လမ်းပြခိုင်းတယ်လေ
KNU ကရင်မျိုးသားအစည်းအုံးဟာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စရေသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခဲ့ပေမဲ့လက်ရှိ DKBA ကိုတိုက်တဲ့နေရာမှာပါဝင်နေတယ်ဆိုပြီး DKBA ဘက်ကတော့ဆက်ဆွဲပြောဆိုပေမဲ့ KNU ကတော့ငြင်းဆိုပါတယ် KNU ဘိုကတော့ရှင်းတဲ့သတင်းတွေမရရှိတဲ့အကြောင်းတွဲဖက်အတွင်းရေးမှူးနှင့်ဖလို့ဆောလာထွန်းကပြောပါတယ
်ဟောကျွန်တော်ဘက်ကခုနကဒီကိုယ်လာတဲ့ကျင်းရနေရတော့ကျွန်တော်ဘက်ကတော့ပါတော့မရှိဘူးကျွန်တော်ထိတ်ထားတဲ့ကိုယ့်ရဲ့နေမြေရှိရတဲ့ကိုယ့်စခန်းမှာကိုနေတော့နေနေခုနကဒီမထွန်းလာဖို့ပါဖို့တော့ခုနကခုလူတွေတော့ရှိရပါမယ
်ဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့အတွက်လူအများသွားလာနေတဲ့ကျုံထော်ရေတခုကိုလည်းပိတ်ထားရပါတယ်မဲသောဒေသခံရွာသားတွေကတော့စဘာရိတ်သိမ်းချင်ဖြစ်တာကြောင့်အဲ့ဒီနယ်မြေမှာလက်နက်ကြီးတွေကျနေတဲ့အတွက်စိုးရိမ်ပြီးစဘာရိတ်သိမ်းလို့မရအလုပ်ကံတွေလုပ်လို့မရဘူးလို့လည်းဆိုပါတယ်
အခုတိုက်ပွဲတွေဟာပြီးခဲ့တဲ့အောက်တိုဘာလကတည်းကခက်ခဲခဲဖြစ်လာပြီးဒီရက်ပိုင်းတွင်းမှာဆိုရင်နေ့စဉ်ဖြစ်ပေါ်နေတာလို့လည်းဆိုပါရယ်။နေသားတောင်တပ်ဘက်ကလည်းတိုက်ပွဲတွေဖြစ်နေတာမှန်ကန်ကြောင်းအတည်ပြုပြောကြားပါရယ်ရှင်
။မိုင်အေးမှသတင်းပေးပို့ခဲ့တာဖြစ်ပါရယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ပြီးမှတော့အခုနိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပထမဦးဆုံးအကြိမ်အာရှခီးစဉ်ဖြစ်အဝေးမှရောက်နေမှာဖြစ်ပေမဲ့ဝါရှင်တန်မှာတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေနဲ့ဆက်လက်လွှမ်းမိုးနေမယ့်အလားအလာတွေလည်းရှိနေပါရယ်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်ဖို့ကြိုးစားခဲ့တဲ့ရုရှားနဲ့သမ္မတထရမ့်ရဲ့စီးယုံရေးအဖွဲ့တို့ကြားပတ်သက်မှုရှိမရှိအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့အဖွဲ့ကစုံစမ်းမှုတွေကိုအရှိန်မြှင့်လာနေတာပါဒီအကြောင်း VOA သတင်းတောက်ပီတာဟင်းလင်းအင်ဖြူတော်ကနေပေးပို့တဲ့သတင်းဆောင်ပါကိုတော့ကိုအောင်လုံးကတင်ပြပေးထားပါတယ်ရှင
်သတင်းနှစ်ပတ်နီးပါးကြာအာရှခီးစဉ်အတွက်အင်ဖြူတော်ကမထွက်ခင်အထိသမ္မတဒေါ်နယ်ထရမ့်ရုရှားရေးမေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရတာပါသူတို့ပြင်ကတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမလာတဲ့မှာစီးရီးအဖွဲ့ချန်ပီပုတ်ကို George Papadopoulos ကရုရှားနဲ့အဆက်အသွယ်ရှိတဲ့ရုရှားနိုင်ငံသားတချို့နဲ့ဆက်သွယ်ဖို့ပြောခဲ့ဘူးရဲ့ကိစ္စရယ်နဲ့ပတ်သက်ပြီးသတင်းတောက်တွေကိုဖြည့်ရှင်းချက်ပေးခဲ့ရပါတယ်
I don't remember much about that meeting. It was a very unimportant meeting.
ဒီစီးရီးနဲ့ပတ်သက်လို့တိတ်မမတ်မိတော့ပါဘူး။စိတ်လည်းအေးမကြီးတဲ့စီးဝေးပါ။ဖြစ်တာလည်းကြာပါပြီ။မှတ်လည်းတိတ်မမတ်မိပါဘူး။
ရုရှားရေးစုံစမ်းစစ်ဆေးမှုတွေအတွင်းလင်းညာထွက်ဆိုခဲ့တယ်လို့ဝန်ခံထားတဲ့စီးရီးအဖွဲ့ချန်ပီပုတ်ကိုပပဒိုပလပ်စ်နဲ့ပတ်သက်လို့သမ္မတအင်ဖြူတော်ပြောခွင့်ရသူဆာရာဟက်ကဘီဆန်ဒါစ်ကလည်းအရေးမပါလာတဲ့သူတစ်ယောက်ဖြစ်ပြောဆိုခဲ့တာပါ
This was a campaign volunteer. He wasn't somebody that was a senior advisor, as many of you want to bill him to be.
သူကမဲဆွေစီးရီးမှာလှူအားပေးခဲ့ရုံတက်တက်ပါရှင်တို့တွေဖြစ်စေခြင်းနေတယ်လို့အစ်မြင့်အကြံပေးပုဂ္ဂိုလ်တစ်ယောက်လည်းမဟုတ်ပါဘူးတိတ်အရေးမပါတဲ့နေရာကပါခဲ့သူတစ်ယောက်ပါပဲ
သမ္မတအင်ဖြူတော်ကအရင်မကြီးတဲ့လူတစ်ယောက်ဖြစ်ပုံဖော်ပြောဆိုထားပေမဲ့ရွေးကောက်ပွဲစီးရင်ကာလမှာထုတ်ပြန်ခဲ့တဲ့ဓာတ်ပုံတစ်ပုံမှာတော့သမ္မတလောင်းထရမ့်နဲ့အတူစီးရင်အချံပေးပပဒိုပလပ်ရှင်းနေချုပ်ဖြစ်လာတဲ့ဂျက်ဆန်တို့ကိုလည်းတွေ့ရပါတယ်ပပဒိုပလပ်ဟာစီးရင်အဖွဲ့ရဲ့နိုင်ငံခြားမူဝါဒရေးအချံပေးဖြစ်နေလဲရင်းညွှန်းပြောဆိုထားတာပါပြည်အောင်စုစုံစမ်းစစ်ဆေးဖြူ FBI အကြီးအကဲဟောင်းရောဘတ်မူလာဦးဆောင်တဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုတွေမှာတော့ဓာတ်ပုံတွေကအစည်းအဝေးကိုအာရုံစိုက်နေပါတယ်ချိန်နဲ့မှာပဲသမ္မတထရမ့်ရဲ့စီးရီးအဖွဲ့မန်နေဂျာဟောင်းပေါ်လ်မနာဖော့တိုလိုပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်ပေးနေသူတွေကိုလည်းစုံစမ်းနေသလိုပြိုင်ဘက်သမ္မတလောင်းဖြစ်တဲ့ဟီလာရီကလင်တန်ရဲ့စီးရီးအဖွဲ့အကြီးအကဲနဲ့ညီကိုတော်ဆက်သူဒီမိုကရက်ပါတီအမေရိကန်ပုဂ္ဂိုလ်တူဖြစ်တဲ့တိုနီပိုရက်စတာရဲ့လွတ်ရက်တွေကိုလည်းစစ်ဆေးနေပါတယ်သမ္မတထရမ့်ကတော့ရုရှားရဲ့စုံစမ်းစစ်ဆေးနေတာထက်ပြိုင်ဘက်ဒီမိုကရက်ပါတီရဲ့လွတ်ရက်တွေကိုစုံစမ်းတင်တယ်လို့ဆိုပါတယ်
But honestly, they should be looking at the Democrats. They should be looking at Podesta and all of that dishonesty.
ယူသားပြောရမယ်ဆိုရင်ဒီမိုကရက်တွေကိုစုံစမ်းရမှာပါ။ Podesta နဲ့မယူသားတဲ့လုပ်ရည်တွေအားလုံးကိုစစ်ဆေးရမှာပါ
။စီးရီးအဖွဲ့မန်နေဂျာဟောင်းမနာဖော့နဲ့စီးပွားဖက်တူဖြစ်သူ Rick Gates ကိုတော့ရဲစွဲချောင်းနဲ့တရားစွဲထားပြီးနေချေချုပ်ချထားပါတယ်။သူစုံစမ်းစစ်ဆေးမှုမူလကတော့စုံစမ်းစစ်ဆေးမှုတွေတိုးချဲ့လာရမှာသမ္မတ Trump ရဲ့အတွင်းလူတွေအထိစုံစမ်းမှုတွေရှိနေပြီလို့လည်းAmerican တက္ကသိုလ်လူမှုဆက်ဆံရေးဌာနကတွဲဖက်ပါမောက်က Chris Anderson ကပြောပါတယ
် We hear reporting that suggests that Mueller is looking at issues related to Attorney General Sessions to Jared Kushner who is a senior advisor in the White House
Mueller ရဲ့စုံစမ်းမှုတွေမှာရှင်းနေချုပ်ဆွဲခြင်းကနေအင်ဂျီအကြီးတန်းအကြံပေး Jared Kushner အထိပါဝင်နေပြီဆိုတဲ့သတင်းတွေကြားပါတယ်ဒီထဲမှာ Donald Trump ဘယ်လိုပတ်သက်နေသလဲဆိုတာကလည်းတေချာပေါက်မေးခွန်းတစ်ခုပါ
သမတ်ဖြစ်သူလည်းဖြစ်အင်ဂျီရောအချမ်းမေးပုဂ္ဂိုလ်တူလည်းဖြစ်တဲ့ဂျေရက်ကူရှနာကိုတော့ FBI ကြီးကဟောင်း James Comey ရာဟုကဖိရှက်ခံရတဲ့ပတ်သက်လို့လည်းစုံစမ်းခံနေရတာပါသမတ်ထွက်ကိုထောက်ခံသူတွေကတော့စုံစမ်းစစ်ဆေးမှုတွေကိုတံပြန်နိုင်မှုကြိုးစားနေပါတယ်တောက်ချန်နေမှာတော့ကလည်း Republican Party က Conservative လွှတ်တော်အမတ်3ယောက်ကစုံစမ်းစစ်ဆေးမှုတွေဟာမလိုအပ်တဲ့အတွက်ထူးဆောင်စမ်းစစ်ဆေးရမှုမူလာရာဟုကထွက်ပြေးပါဝင်တဲ့မဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်တစ်ယောက်ကိုအဆိုပြုနေတာပါဒါပေမဲ့လည်းအတိုက်ခံဒီမိုကရက်ပါတီဝင်တွေကတော့အထူးစုံစမ်းစစ်ဆေးရမှုကိုဖယ်ရှားဖို့ကြိုးပမ်းတဲ့ဘလို့လို့ရမျိုးကိုမဆိုအပြင်းအထန်ဆန့်ကျင်သွားမယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ
ကွန်လင်ဦးတင်ပြပေးခဲ့တာပါအခုတော့လက်စစ်ကဈေးကွက်ဘက်ကိုတလဲကြည့်ကြရအောင်ပါကဘာကားဈေးကွက်မှာရက်စစ်ကားတွေဟာတဖြည်းဖြည်းနေရာရလာပေမဲ့လည်းဒီအပြောင်းလဲကကြားအောင်ပါရက်စစ်ကားတွေဟာဈေးကြီးတယ်လို့သုံးဆွဲသူတွေဝယ်ယူဖို့လက်တွန့်နေတဲ့အကြောင်းရင်းတစ်ခုကလည်းကားဘက်ထရီတွေကိုအားပြန်ဖြစ်ဖို့နေရာတွေရှာပါနေသေးတာပါရက်စစ်ကားကဘာကိုရောက်ဖို့အခက်အခဲတစ်ခုကိုဖယ်ရှားဖို့ကြိုးစားနေတဲ့အကြောင်း George Budde တင်ပြပို့ထားတာကိုကိုငင်းချင်းကပြောပြပေးမှဖြစ်ပါတယ်ရှင
်လက်စစ်ကားတွေဆက်ပြီးရှိနေမယ်ဆိုတာအငင်းပွားစရာမလိုတော့ပါဘူးခုဆိုရင်လန်ဒန်ရဲ့အမှတ်အသားဖြစ်တဲ့အမဲရောင်တက္ကစီတချို့ဟာလက်စစ်ကားတွေဖြစ်လာပါပြီ အခြေအနေတွေပြောင်းလာပြီဆိုတာကိုဝန်ခံတဲ့အနေနဲ့ရေနံကုမ္ပဏီတစ်ခုဖြစ်တဲ့ Royal Dutch Shell ဟာအင်္ဂလန်မှာရှိတဲ့သူတို့ရဲ့ဓာတ်ဆီဆိုင်တချို့မှာလျှက်စစ်ကားအားသွင်းတဲ့နေရာတွေထည့်သွင်းခဲ့ပါတယ်။ James Lindsay Green ကShell ဓာတ်ဆီဆိုင်ရဲ့ manager ပါ
။ We recognize that electric
ဒီနိုင်ငံရဲ့အနာဂတ်သယ်ယူပို့ဆောင်ရေးမှာလျှက်စစ်ကားတွေဟာအစိပ်ပိုင်းတစ်ခုဖြစ်လာတော့မှဖြစ်ပြီးကျမတို့ရဲ့ဖောက်သည်တွေကိုလည်းရွေးချယ်မှုရှိစေချင်ပါတယ်။ဒါမှလည်းကျမတို့ဆိုင်တစ်ခုခုမှာသူတို့အားဖြင့်သွင်းနိုင်ပါပါ
။ဒါပေမဲ့လည်းလျှက်စစ်ကားတွေရဲ့အသုံးဝင်မှုနဲ့ပတ်သက်ပြီးမတိကျမှုတွေကလည်းရှိနေပါသေးတယ်။ဒီအကွာအဝေးအကန့်အသတ်ရှိတာနဲ့အားပြန်ပြေဖို့နိုင်ဝဲလောက်အချိန်ယူရတာတွေပါ။နောက်ပြီးအများပြည်သူအသုံးပြုနိုင်တဲ့အားသွင်းတဲ့နေရာကလည်းနေနေပဲရှိတာကြောင့်အချိန်ပိုကြာနိုင်ပါသေးတယ်။ပြည့်စစ်ကားမောင်းသူများအသင်းကဆိုင်မွန်အင်ဆန်က
Are you going to be able to plug directly in or have you got
အားသွင်းဆိုင်ကိုရောက်တာနဲ့ချက်ချင်းအားသွင်းနိုင်မလား။ဒါမှမဟုတ်တချို့နေရာတွေမှာတွေ့ခဲ့ရသလိုကားတစ်စင်းနှစ်စင်းလောက်စောင့်ပြီးတော့မှကိုယ့်လက်ရောက်မှာလားဆိုတာပါ။ကိုယ့်လက်ကိုမရောက်ခင်နှစ်နာရီသုံးနာရီလောက်အားသွင်းဖို့စောင့်ရတာမျိုးဖြစ်သွားနိုင်ပါတယ
်။မြို့ကြီးတွေဖြစ်တဲ့ပိုလန်နိုင်ငံ Wrocław လို့မြို့မှာတော့ပြည့်စစ်ကားတွေကိုကားစင်းလုံးငှားတဲ့နေရာတွေမှာသုံးကြပါတယ်။ဒါကလည်းစပိန်ငှားတယ်လို့ပါ။ဘော်ဇီလာလျှက်စစ်ကားငှားကုမ္ပဏီကရောဘတ်တိုဘိုစကီက
ပရိုစီဒူရာဖိပိုဇီယန်မမစ်ရက်နေပရိုစီဒူရာဥစ္စကောဘူကာ
ကားငှားဖို့ကြိုပြောတာရောငှားတာဘူပါစမတ်ဖုန်းနဲ့လုပ်ပါတယ်တကားကိုဖွင့်ဖို့ကလည်းမိုဘိုင်းအက်ပ်နဲ့ပါပြန်အပ်ရင်လည်းမိုဘိုင်းဖုန်းအက်ပ်ကိုသုံးပြီးအပ်ရပါတယ်အားလုံးကကားတော့မပါပဲလုပ်လို့ရပါတယ
်တစ်နာရီကို16ဒေါ်လာလောက်နဲ့ငှားလို့ရတာကြောင့်ဒီလျှက်စစ်ကားတွေဟာဓာတ်ဆီကားအသေးဆုံးတွေထက်တောင်ဈေးပိုပေါ်နေပါတယ်ဖုန်းအက်ပ်နဲ့လွယ်လွယ်ကူကူငှားနိုင်တာကြောင့်လေမြို့ထဲမှာနေသူတွေသွားလာရေးနဲ့တန်ရှင်းတဲ့လေရှူနိုင်အောင်ကူညီပေးနိုင်ပါပါခင်ဗျာ
ကိုငင်းချင်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်နောက်နေ့တိုင်းကြာည9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကလည်းအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုပြန်ပြီးနားဆင်လို့ရတော့ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းတို့ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင်
ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာဝိုင်ရီကိုရောက်ရှိနေပြီးတော့အမေရိကန်ရဲ့ Pacific စစ်ဌာနချုပ်ကသမ္မတထရမ့်ကိုထိတ်တန့်ရှေ့ဝက်အစီရင်ခံစာတင်ပြခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတမီလာနီယာထရမ့်တို့ Air Force One လေးနဲ့ဟာဝိုင်မှာရှိတဲ့ Hickam Leaders ခန်းကိုရောက်လာပြီးတဲ့နောက်အဲ့လိုအစီရင်ခံစာတင်ပြခဲ့တာပါသမ္မတထရမ့်နဲ့သမ္မတတို့ဟာအင်းနောက်တော့ပလဲစီကန်ကိုတွားရောက်ပြီးတော့1942ခုနှစ်ဒသမ9ရက်နေ့ကဂျပန်ရေတပ်ကတိုက်ခိုက်မှုတွင်မှနစ်မြုပ်သွားခဲ့တဲ့ USS Arizona စစ်သည်မော့အထိမ်းအမှတ်နေရာမှာအမတ်တရပန်းငွေချခဲ့ကြပါတယ်ခင်ဗျာ2012ခုနှစ်တုန်းကလီဗျားနိုင်ငံဘန်ဂါဇီမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်နေတဲ့စစ်သွေးကြောတူကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကပြည်တော်စုတရားရုံးမှာပထမဆုံးအကြိမ်ဖြစ်တဲ့တောက်ကြနေကရုံးတင်ဆစ်ဆီးခဲ့ပါတယ်သူကိုကြာသပတေးနေ့ကြာနာဝယ်မတိုင်ခင်အထိထိန်းသိမ်းထားဖို့အမိန့်ပေးထားကြတာလည်းဖြစ်ပါတယ်ခင်ဗျာစပိန်နိုင်ငံကနေကတလုံးနီးယားဒေသခွဲထွက်ရေးပြီးခဲ့တဲ့နေ့မှာဆောင်ရွက်ခဲ့တဲ့အတွက်ကတလုံးနီးယားခွဲထွက်ရေးအစိုးရတာဝန်ရှိသူ၈ယောက်ကိုစပိန်တရားသူကြီးကထောင်ဒဏ်ချမှတ်လိုက်ပြီးနောက်တစ်ရက်မှာပဲကတလုံးနီးယားဒေသသမရအတွက်နိုင်ငံကဖမ်းဝရမ်းကိုလည်းထုတ်ပယ်လိုက်ပါတယ်စပိန်နိုင်ငံရေးပဋိပက္ခတွေကြားဆိုရရှိနေတဲ့တောင်းဆိုမှုနဲ့ကတလုံးနီးယားသမရကာလက်စ်ပွေဒီမော့အတွက်ဥရောပဖမ်းဝရမ်းကိုတောက်ချနေကတရားရုံးချုပ်တရားသူကြီးတွေကထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာအီရန်နိုင်ငံမှာအမေရိကန်တန်ရုံးကိုဝင်ရောက်စီးနင်းပြီးဒဇာဂန်တွေကိုဖမ်းဆီးခဲ့တဲ့အထိမ်းအမှတ်နှစ်ပတ်လည်နေ့ကိုဒီကနေ့ချင်းပခဲ့ပြီးတော့ဒီနှစ်ပတ်လည်အစိပ်ပိုင်းနေ့အစိပ်ပိုင်းတရားဖြစ်တဲ့မြေပြင်ကနေမြေပြင်ပြည်ဒုံးကြီးတွေကိုအီရန်နိုင်ငံမှာပြသခဲ့ကြပါတယ်ခင်ဗျာ
တဲ့ရင်အချင်းချက်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် Bio American အတန်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.